မြန်မာနိုင်ငံလွတ်လပ်ရေးနေ့အထိမ်းအမှတ်ဖြစ်တဲ့ဒီကနေ့ဇန်နဝါရီ4ရက်နေ့မှာစစ်ကောင်စီကအကျဉ်းသား9600ကျော်လွတ်ပေးရာမှာနိုင်ငံရေးလှုပ်ရှားမှုတွေနဲ့ဆက်နွယ်ပြီးတော့ဖမ်းဆီးခံထားသူတချို့ပါဝင်ကြောင်းလည်းကနဦးသတင်းတွေအရာသိရှိရပါတယ်။နိုင်ငံရေးအကျဉ်းသားရေးလှုပ်ရှားသူတွေကတော့ပြန်လွတ်ပေးသူတွေထဲမှာလွတ်ရနေသူတွေပါတယ်လို့ပြောပါတယ်။ဒီကနေ့အကျဉ်းထောင်ကလွတ်လာသူတွေအခြေအနေနဲ့ပတ်သက်လို့တော့ရန်ကုန်ကသတင်းပေးပို့လာတာကိုအလိမ္မာကပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ။
တနင်္ဂနွေလုံးမှာရှိတဲ့အကျဉ်းထောင်တွေကနေအကျဉ်းသား9600ကျော်ကိုပြည်တံကနေလွန်ကြီးခွင့်ပေးလိုက်တယ်လို့စစ်ကောင်စီကဒီကနေ့ဇန်နဝါရီလ4ရက်နေ့မှာကြေညာလိုက်ပေမဲ့ဒီထဲမှာအမှုငယ်တွေသာအများဆုံးပါရှိပြီးတော့နိုင်ငံရေးလှုပ်ရှားမှုကြောင့်ထောက်ကျနေသူတွေမဆိုတလောက်သာပါတယ်လို့အကျဉ်းထောင်နဲ့နှီးဆက်သူတွေကပြောပါတယ်။ရန်ကုန်အင်းစိန်ထောင်ကပြန်လွတ်ပေးလိုက်တဲ့ခံမှန်းကြီးအကျဉ်းသား2000လောက်မှာတတိယတော့ကိုကောင်းဆက်လင်းနံမြင့်ကြီးအမှုပညာရှင်တေဇာဝင်းကျော်နန်းမွေစံတို့ပါဝင်တယ်လို့လည်းအကျဉ်းထောင်ရဲ့နှီးဆက်သူတူကပြောပါတယ
်။များတယ်2000ကျော်လောက်ရှိပြီ။ဒီစိတ်ရှင်ကတော့ကျွန်တော်ကကောင်းဆက်လင်းနဲ့တွေ့တယ်။အင်းအင်းရောက်တော့ဘူး။ကျန်တာတွေကကျတော့ကြီးရယ်။ငါစာကြည့်ရင်ဆက်ညိုပေးထားတဲ့ပုံမှန်ကြီးတယ်။ကွန်တက်ထားတဲ့ပုံမှန်တွေပေါ့မထက်ထက်အောင်လို့ကိုကလင်းကြီးတို့တို့ကလက်နဲ့ပုံမှန်တွေနဲ့ဆွဲထားတာဘူး။ဟုတ်တာမမှုရနာကြတော့အကျံပေးမှုတည်းကြီး90ညနဲ့ဆင်းနစ်ချတာလေးတွေ။နောက်ကုတူရင်းကျော်တဲ့အချိန်မှာကျံပေးမှုတည်းကြီးဥပ္ပုံမ54နဲ့ဆင်းနစ်ချတာလေး။ဒီတော့နောက်ဆရာစီသူအောင်မြင့်ပေါ့။ဆရာစီသူအောင်မြင့်ကငါ50ချပြီးအပြင်ကိုသူကဟိုရတဲ့ဒီပုံမှာတရား20ချချပြီး9နှစ်ထပ်ချတာလေး။နောက်သူမထက်ချက်ခံကြငါ50ချပြီးအပြင်မတရားချင်းဆက်သူဥပ္ပုံမ71နဲ့ထပ်ချထားတော့သူကဆင်းနစ်ကြအောင်ပါပေါ့။နမောစံတို့ဒေတာတော်ဝင်တို့ဒေ
ကိုကောင်းဆက်လေးဟာ2021ခုနှစ်ဒီဇင်ဘာလ5ရက်ကရန်ကုန်တိုင်းကျင်းပင်ပိုင်းမြို့နယ်ပန်းပင်စည်းလမ်းမှာဆန္ဒပြတရင်ယူချင်းစစ်တပ်ရဲ့အကြမ်းဖက်ဖြိုခွဲမှုကြောင့်ပြင်းထန်ဒဏ်ရာတွေရရှိပြီးတော့ထောင်ဒဏ်ချမှတ်ခံခဲ့ရတာဖြစ်ပါတယ်။ဒီကနေ့လွတ်ပေးသူတွေထဲမှာထောင်ဒဏ်တစ်နှစ်သုံးနှစ်ချခံထားရတဲ့905ကာကြီးနဲ့52ကာကြီးလိုအမှုတွေအများအပြားပါဝင်တယ်လို့လဲအကျဉ်းသားတွေရဲ့အခြေအနေကိုစောင့်ကြည့်နေတဲ့တရားလွှတ်တော်ရှင်တွေတူကလည်း VOA မြန်မာပိုင်းကိုအတည်ပြုပါတယ်။မန္တလေးအိုးဘိုထောင်ကနေအကျဉ်းသား1000ကျော်ပြန်လွှတ်ပေးလိုက်တဲ့အထက်မှာတော့ NLD အစိုးရလက်ထက်ကမြို့တော်ဝန်ဟောင်းဒေါက်တာရဲလွင်မြို့တော်စီဗီကော်မတီဝင်ဦးကျော်စရာတို့ပါဝင်လာခဲ့တယ်လို့ဤဆက်သူတူကအခုလိုပြောပြပါတယ်
။ကိုကတိတိတဲ့တရားလား那要不的呀找来一轮吧的啊就是我找来一轮吧的比如说西边高不地位就是一样吧那位第二要不的地啦但是呢下夜啊什么下夜路也行
ARD တဟိဒရာထောင်ကပြန်လွှတ်ပေးလိုက်တဲ့အကျဉ်းသား190ကျော်နဲ့မြေးချံထောင်ကပြန်လွှတ်ပေးလိုက်တဲ့90လောက်မှာနိုင်ငံရေးအကျဉ်းသားတွေမပါဘူးလို့လည်းနှီးဆက်သူတွေကပြောပါတယ်။သက်ဆိုင်ရာမိသားစုတွေကိုကြိုတင်အသိပေးတာပြန်လွှတ်ပေးတဲ့အကျဉ်းသားစီးရင်ကိုထုတ်ပြန်တာမျိုးမရှိရကြောင်းနိုင်ငံရေးအကျဉ်းသားအရေးအတွက်ကိုတော့အတိအကျသိနိုင်မှုခက်ခဲနေပါတယ်။နိုင်ငံရေးအကျဉ်းသားဟောင်းများအဖွဲ့ဦးဆောင်ကော်မတီဝင်ဦးထွန်းကြည်ကတော့အကျဉ်းသားတွေထောက်ချီလွှတ်ပေးလိုက်ပေမဲ့နိုင်ငံရေးဆန္ဒမပါဘူးလို့ဝေဖန်လိုက်ပါတယ်
။အဒီဒီချိန်မှာလည်းအမှန်သူတို့ကတော့စေတနာရှိလို့မဟုတ်ဘူး။အထောက်ပေါက်တွေပြိနေတယ်။2021နော်2021မှာပူဆိုးလာတယ်။2023ပူဆိုးတယ်။အခု2024ကြတော့အခြေကုန်လည်းပါနေကြနေပြီ။အမျိုးသားအသီးသီးမှလည်းအေးနေနေတယ်၊ရှုံးနေနေတယ်၊စီးရေးကြည့်မှနိုင်ငံကြီးကြည့်မလားပေါ့နော်။အစီအဝါကြီးကြည့်မှသမန်ကြီးကြည့်မလားပေါ့နော်။အဲဆိုတော့အဲ့ဒီမှာထောက်ပေါက်ကြီးပြိနေတဲ့အခါကျတော့ထုံးစံတိုင်းပဲစစ်တပ်လူငင်းခွင့်ကိုလက်နဲ့အဖြစ်သူတို့ကအသုံးချတာပေါ့နော်။နိုင်ငံကြီးအရာဆန္ဒမရှိဘူး၊စိတ်စေတနာမပါဘူး။နောက်တစ်ခုကအဖြေလည်းမဟုတ်ဘူး။စစ်အာဏာရှင်ကခံရည်အတွက်ကိုပဲသူတို့အချိုးစည်းဝါအတွက်ကိုပဲကျုပ်ပေးခြင်းဖြစ်တယ်လို့ပဲအစိုးရကတော့ချုပ်ညှိတုံးပြတ်တဲ့သမီ
းလက်ရှိအကျဉ်းထောင်တွေထဲမှာစစ်ကောင်စီဘက်ကပြီးခဲ့တဲ့နှစ်အောက်တိုဘာလကစတင်ကထောင်ဝင်စာလူတွဲခွင့်ပေးထားခဲ့ပါတယ်။ဒါပေမဲ့နှစ်ရှည်ထောင်ချခံရသူတွေနဲ့ထိတ်တန့် NLD ခေါင်းဆောင်ပိုင်းတွေကတော့အခုချိန်ထိတွဲခွင့်မရသေးပါဘူး။ နိုင်ငံရေးအစင်းသားများကူညီဆောင်ရှောက်ရေးအသင်း AAPP ရဲ့စီးရင်တွေအရအာနာသိန်းချိန်ကနေ2024ခုနှစ်ဇန်နဝါရီလ3ရက်နေ့အထိဖမ်းဆီးခံထားရသူအစင်းသား25,000ကျော်ရှိပြီးတော့ပေရန်ချမှတ်ခံထားရသူစုစုပေါင်း162ဦးရှိတယ်လို့ဖော်ပြထားပါတယ်ဖမ်းဆီးခံရပြီးနောက်ပြန်လည်လွတ်မြောက်လာသူဦးရေကတော့9,800ဦးရှိတယ်လို့လည်းဖော်ပြထားပါတယ်အမေရိကန်နိုင်ငံသားဝန်ကြီးအန်တိုနီဘလင်ကင်ရဲ့မြမလွတ်လပ်ရေးနဲ့အထိမ့်မှတ်ထုတ်ပြန်ချက်မှာတော့မတရားဖမ်းဆီးထားသူတွေအားလုံးကိုပြန်လွှတ်ပေးဖို့တောင်းဆိုထားပါတယ်ရှင်